မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကအရင်နှစ်တွေကထက်စာရင်တိုးတက်လာနိုင်မယ်လို့အာရှဖွံ့ဖြိုးပတ် ADB ကသုံးသပ်လိုက်သလိုစီးပွားရေးပညာရှင်တွေကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကတိုးတက်လာဖို့မျှော်လင့်ထားကြပါတယ်အခုလိုတိုးတက်နိုင်ဖို့အတွက်ကအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေမှာမလိုလားအပ်တဲ့တက်မှတ်စီးပွားရေးစည်းကမ်းတွေကိုဖြေလျှော့ဖို့နောက်ဝန်ကြီးဌာနတစ်ခုနဲ့တစ်ခုပေါင်းစပ်လုပ်ငန်းမှုအားနည်းလာတွေကိုပြင်ဆင်ဖို့လိုတယ်လို့ထောက်ပြထားပါတယ်အပြည့်စုံကို view မြောင်းတွင်တော့မိခါကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကထက်ပိုပြီးတိုးလာမယ်လို့အာရှဖွံ့ဖြိုးရေးပံ ADB ဘက်ကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့တဲ့ Asia Development Outlook 2019အစီရင်ခံစာမှာဖော်ပြထားတာပါဒီအစီရင်ခံစာမှာမြန်မာနိုင်ငံကပြီးခဲ့တဲ့2016ခုနှစ်မှာတိုးတက်မှုနှုန်းဟာ6.4% ခန့်နှုန်းတော့ရှိခဲ့ပေမယ့်အခုနှစ်2019မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းက9%ခန့်ကျော်တိုးတက်လာမယ်လို့ခန့်မှန်းထားတာပါ2015ခုနှစ်မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းက9.3%ထိရှိခဲ့ပါတယ်ဒီစီရင်ခံစာရဲ့ဖော်ပြချက်အရမြန်မာနိုင်ငံရဲ့တိုးတက်မှုနှုန်း9%ခန့်ဖြစ်လာဖို့အတွက်ဆိုရင်အစိုးရအနေနဲ့မလိုလားအပ်တဲ့စီးပွားရေးကိစ္စတွေကိုထိရှော့ဖို့နဲ့ဝင်ကြီးဌာနတစ်ခုနဲ့တစ်ခုပူးပေါင်းလုပ်ကိုင်တာမှာအားနည်းတာတွေပြင်ဆင်ဖို့စီးပွားရေးပေါ်လစီဘိုင်းတွေကိုရှင်းလင်းစွာသိမြင်နိုင်ဖို့ဖော်ပြပေးဖို့လိုတယ်လို့အာရှဖွံ့ဖြိုးရေးဘဏ်ဘက်ကထောက်ပြထားပါတယ်စီးပွားရေးပညာရှင်တွေဘက်ကတော့အစိုးရအနေနဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့အစိုးရဘက်ကပြုရင်ပြောင်းလဲရမယ်ဆိုတဲ့အချက်တွေကိုပုံမအယုံစိုက်ပြုရင်မှသာတိုးတက်လာနိုင်မယ်လို့တုံ့တက်နေကြပါတယ်လက်ရှိ NLD အစိုးရလက်ထက်မှာ2016ခုနှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းကထင်သလောက်တိုးတက်လာတာမရှိသေးသလိုလူငွေပြမှုတွေကလည်းစည်ရင်းတွေအရင်နှစ်တွေကတည်းကပိုများခဲ့ပါတယ်။ဒီလိုအခြေအနေတွေဖြစ်ပေါ်လာတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကဗေဒကတော့ဒါတွေဟာအစိုးရနဲ့လုပ်ငန်းရှင်ပိုင်းချိတ်ဆက်မှုအားနည်းလာတဲ့ကြောင့်လို့ထောက်ပြသွားပါတယ်။
စီးပွားရေးနဲ့ပတ်သက်လို့ကတော့အာရုံစိုက်တာကအစိုးရကဒီဟာကိုသိပြီးဖိပိစီစီအာရုံမစိုက်နိုင်ဘူးလို့တောင်းမှအဲ့လိုခံစားမိတယ်လုံငန်းရှင်မဟုတ်တော့ဆရာပညာရှင်တယောက်အနေနဲ့ပြောတာအဲဘေကန္နာတွေမှာယင်းနည်းမြုံနံပါဘေနီယာတွေမှာဆိုရင်ခွန်တက်တာမယ်ဆိုတာတွေတော့ထုတ်တယ်နောက်တစ်ခါကလူပြောမယ်ယင်းနည်းမြုံနံမှုနဲ့ပတ်သက်လို့နီးဥပဒေတွေထုတ်တယ်သို့တော့အဲ့ဒါတွေကိုလုံငန်းရှင်တွေကသိကြသိကြပြည့်ပြည့်သိကြဖို့မပေါ်ဘူးဆရာကုချင်းတရားအဲဆရာအနေနဲ့ပြောရရင်တော့အစိုးရဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့လုံငန်းရှင်များဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့ကနာမည် expressive လို့လည်
းပြီးခဲ့တဲ့နှစ်ကဒီလိုစီးပွားရေးတိုးတက်မှုနှုန်းကျခဲ့ပြီးနဲ့ဒီနှစ်တွင်မှာအစိုးရအနေနဲ့ပြည်ရင်ပြောင်းလဲမှုတွေလှုပ်လာတာမို့စီးပွားရေးပြန်လဲဥမော်လာနိုင်တယ်လို့သူကထင်မြင်တုံ့တက်ပါတယ
်အခုကတော့ in the pipeline in the process ပေါ့ process ဆိုလဲလုပ်နေတယ်ဘာဆိုလဲလုပ်နေတယ်ဘာဆိုလဲလုပ်နေပေါ့အဲလုပ်နေတယ်ဆိုတဲ့ဟာတွေလုပ်ပြီးလားအကောင့်ထဲပေါ်ပြီးဒီဘက်ခံစားရပြီဆိုရင်ကတော့နောက်တိုးတက်မှုအချိန်ကိုညံစားလာနိုင်ပါတယ်ဒီနေ့
လက်ရှိအစိုးရဘက်ကတွင်းအင်းနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုပိုင်းတိုးတက်လာရေးအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေကိုပြင်ဆင်တာနီးဥပဒေတွေကိုပြဋ္ဌာန်းတာတွေဇက်တိုက်ဆိုးသလိုရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်ရင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတာတွေတွေ့ရပါတယ်။ရင်းနှီးမြှုပ်နှံမှုပိုင်းမှာဆက်လက်ဖြည့်လျှော့ပေးဖို့လှုပ်ဆောင်နေတာနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မရှင်ဘက်ကအကြီးအကဲအများရှိတဦးကခုလိုပြောပြပါတယ
်။အခုဥပဒေရဆိုလို့ရှိရင်နောက်မကြခင်မှာဒီပြည်ထောင်စုကတည်းကတော့မမေ့လိုက်ခံပါတော့။အဲ့မှာရှင်းနေတဲ့ရင်းနှီးမြှုပ်နှံမှုကော်မတီတွေဖွဲ့နေတယ်။ဒီနေ့ MNC ကိုသဘောတော်ရကို main အမဲ၃မျိုးပဲတင်ရမယ်။ကျန်တဲ့အစီအစဉ်တိုင်းမှာတင်လို့ရတယ်။ဒါပေမဲ့ဒီနေ့တိုင်းကတော့သူကဟိုဒီ FBI ဆိုလို့ရှိရင်ဒေါ်လာ50000လို့ပြီးလို့ရှိရင်ဒီမြန်မာနိုင်ငံသားယူရိုဆို7,600တော့အဲ့ဒါတွေသူကIID ဆိုလို့ရှိရင်ဒီနေ့တိုင်းနဲ့ပြီးတယ်။အဲ့လို authority နဲ့ဖွဲ့ပေးတာလည်းမှာ
ဒီတွင်မကြခင်မှာယင်းနှုံငံမှုဆိုင်ရာလုပ်ငန်းကဏ္ဍတွေခွဲဝေပြီးယင်းနှုံငံမှုပိုင်းပုံမတိုးတက်လာရေးအတွက်လည်းဖြေလျှော့မှုတွေလုပ်ဖို့ရှိတယ်လို့အဲ့ဒီအရာရှိကပြောဆိုခဲ့ပါသေးတယ
်။ investment လုပ်ဖို့ process ဒီ registration process ကို liberalize မြန်မြန်နဲ့လုပ်ပေးတယ်။ဒါမဲ့ဒီဥရေကဘာကိုပြောခဲ့လဲဆိုတော့သူတို့နောက်ပိုင်းစတင်ဆောင်ရွက်တဲ့ဒီလုပ်ငန်းဆောင်နေတဲ့အချိန်မှာသူတို့ဒီဥပဒေရသူလိုက်နာမှုရှိမရှိသူတို့ professor ဘာတိုင်းလိုက်နာမှုရှိမရှိ monitor ရတဲ့ evaluation အဓိကလုပ်တယ်။ဒီနည်းလုံးနဲ့သူအကာအကွယ်ပေးတဲ့စနစ်တွေကထိထိရောက်ရောက်နိုင်ငံတကာစတင်ဆောင်ရွက်နေတဲ့လုပ်ပေးတယ်။နောက်ပြီးလို့ရှိရင်နောက်ဆိုအကာကျဲစနစ်ပါရှိတယ်။ဒီနည်းလုံးနဲ့သူသူတို့အခက်အခဲတွေကိုကြာအကူအညီကောင်းဆက်ဆွေးရှင်းပေးတဲ့ mechanism လည်းပါတယ်ဗျာ။notification လေးနဲ့ဖွင့်ကြည့်ဖို့ကြံတော့တယ်
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကထက်ပိုမိုတိုးတက်လာနိုင်မယ်လို့စီးရင်ခံစာတွေကဖော်ပြထားကြပြီးမြေအစိုးရကတာကိုဖော်ဆောင်နိုင်ပါမလားဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်မယ်လို့လုပ်ငန်းရှင်တွေဘက်ကတော့တုံ့တက်နေကြပါတယ်ဒီဒီစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကယင်းနှီးနှုန်းနှံမှုဥပဒေတွေပြင်ယုံနေမဟုတ်ပဲငွေကြေးပိုင်းလည်းပတ်စည်းစင်းမှုကိုလည်းအစိုးရအနေနဲ့တည်ငြိမ်အောင်လုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ထောက်ပြနေကြတာရှိပါတယ်ရှင်